မင်္ဂလာပါရှင် VOA အမေရိကန်တန်ရက်2019ခုနှစ်နိုဝင်ဘာလ1ရက်တကြညနေပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ဒီမှာခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ဒီမှာကတော့စုမြတ်မှန်ပါရှင်။အမေရိကန်သမ္မတဘော်တရားစွဲနိုင်ရေးလုပ်ငန်းစဉ်တွေလူသိရှင်ကြားလုပ်နိုင်မဲ့အဆိုကိုအောက်လွတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်သမ္မတနဲ့အင်ဂျီရောကတိုက်ခိုက်ဝေဖန်တုံ့ပြန်လိုက်ပါတယ်။ထိုင်းနိုင်ငံမှာနှစ်ဖန်စားကျင်မဲ့အာဆီယံထိပ်သီးစည်းဝေးပွဲတွေအတွက်လုံခြုံရေးတွေတိုးမြှင့်လှုပ်ဆောင်နေပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့ကြီးညာပေးပါမယ်ရှင်
။အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေကတော့ဒီသမ္မတ Trump ကိုအရေးယူနိုင်ဖို့စုံစမ်းစစ်ဆေးမှုတွေနဲ့ကြားနာပွဲတွေကိုလူသိရှင်ကြားမေးမြန်းနိုင်တော့မယ်ဆိုတဲ့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့အတူမြန်မာပြည်သတင်းလွှာတွေမှာတော့
တကယ်ကြတော့ကျွန်တော်ကိုအဲ့ဒါအကြောင်းသူတို့စွဲတာမဟုတ်ဘူးဗျ။ကျွန်တော်ရဲ့အခြေခံမှုတွေပြင်ဆင်ရေးတွေတရားဥပဒေစိုးမိုးရေးကိစ္စတွေကျွန်တော်ကဒီလူ့ခွင့်ရေးနဲ့
ဒီမိုကရေစီနဲ့လူ့ခွင့်ရေးတက်ကြွလှုပ်ရှားသူတွေကိုစစ်ဖက်ဆိုင်ရာအရာရှိတွေကတရားစွဲနေတာတွေပေါ်မှာလူ့ခွင့်ရေးရှင်တွေဦးသိမ့်သန်းဦးနဲ့အတူအမြင်တချို့ကိုနားဆင်ရမှာဖြစ်တယ်လို့ဟန်ဂျီကျွန်းကမ်းလွန်ရေးပြမှာပိုက်ရှင်မဲ့ ICE လို့ခေါ်တဲ့မူရစ်စိတ်ကြွဆေးပြားတွေငါးဖန်ဆက်လေးတစ်စီးကတွေ့ရှိခဲ့တဲ့အကြောင်းကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်လို့ပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုလူသိရှင်ကြားလုံနိုင်အောင်ဒီမိုကရက်လွှမ်းမိုးတဲ့အောက်လွှတ်တော်မှာအတည်ပြုခဲ့ပြီးတဲ့နောက်ဒီလုပ်ရဟာအမေရိကန်သမိုင်းမှာအကြီးမားဆုံးအပြစ်မရှိအပြစ်ရှာတဲ့လုပ်ရကြီးဖြစ်တယ်လို့သမ္မတကတုံ့ပြန်ခဲ့ပါတယ်။စုံစမ်းရေးလုပ်ငန်းစဉ်တွေဟာမမျှတဘူး၊ဖွဲ့စည်းပုံနဲ့မညီဘူး၊အမေရိကန်အခြေခံမှုတွေနဲ့မကိုက်ဘူးလို့အင်ဂျီရောကလည်းညင်ညာချက်ထုတ်ပြန်ခဲ့ပါတယ်။သမ္မတအနေနဲ့ဘာအမှားမှလုပ်မထားဘူးလို့အင်ဂျီရောပြန်ကြားရေးတာဝန်ခံစတက်ဖနီဂရီရှမ်ကကြေညာချက်ထဲမှာပြောထားပါတယ်။သူရဲ့နိုင်ငံရေးပြိုင်ဘက်အပေါ်စုံစမ်းအောင်သမ္မတကယူကရိန်းနိုင်ငံကိုဖိအားပေးခဲ့သလားဆိုတာကိုအောက်လွှတ်တော်ကော်မတီ၃ခုကအစိုးရတာဝန်ရှိသူတွေတန်တမန်တွေကိုတကပိတ်မေးမြန်းခဲ့ပြီးသတင်းပတ်ပိုင်းအကြမှာပဲခြားသာပြည်နေတော့ကတော့လူသိရှင်ကြားစုံစမ်းမှုတွေလုပ်နိုင်ဖို့မဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။မဲခွဲရမှာဒီမိုကရက်အမတ်၂ယောက်ကလွဲလို့အားလုံးထောက်ခံခဲ့ပြီး Republican အမတ်အားလုံးကတော့ကန့်ကွက်ခဲ့ကြပါတယ်။ဒါပေမဲ့ဒီမိုကရက်အမတ်အများစုဖြစ်တဲ့အတွက်အတည်ဖြစ်ခဲ့ပါတယ်။ American သမ္မတလုပ်နေတာတွေကလွှတ်တော်အမတ်တွေတစ္ဆာပြုထားတဲ့ဂတိကဝတ်တွေကိုမထိခိုက်ရင်သမ္မတအပေါ်တရားစွဲစရာအကြောင်းမရှိဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကပြောကြားခဲ့ပါတယ်။ Republican အမတ်တွေကတော့ Republican သမ္မတအပေါ်တရားစွဲနိုင်ရေးမဲခွဲဆုံးဖြတ်ဖို့ပြောနေခဲ့ကြတာပါ။အောက်လွှတ်တော်ကော်မတီတွေမှာဒီကိစ္စမေးမြန်းမှုတွေကိုလည်းအတူအယောင်ကြားနာမှုတွေဖြစ်တယ်လို့တိုက်ခိုက်ပြောဆိုခဲ့ကြပါတယ်။ကြာသာပြည်နေတုန်းကအောက်လွှတ်တော်မှာအတည်ပြုလုပ်တဲ့ဆုံးဖြတ်ချက်အရကြားနာပွဲတွေကိုလူသိရှင်ကြားလုပ်လို့ရတော့မှာဖြစ်တယ်လို့ထောက်နှံရေးကော်မတီရဲ့စုံစမ်းတွေးရှိချက်တွေကိုအစိုးရကစာထုတ်ပြန်ပြီးဘာဆက်လုပ်တယ်နဲ့ဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီကိုအကြံပြုရမှာဖြစ်ပါတယ်။တရားရေးကော်မတီအနေနဲ့သမ္မတကိုဘယ်လိုပုံမှန်မျိုးနဲ့တရားစွဲမှာလဲဆိုတာကိုဆုံးဖြတ်ပေးရမှာပါ။တရားစွဲမဲ့ပုံမှန်တွေကိုအောက်လွှတ်တော်မှာထောက်ခံမဲ့အများနဲ့အတည်ပြုနိုင်ခဲ့ရင်တော့အထက်လွှတ်တော်မှာကြားနာစစ်ဆေးမှုတွေလုပ်ရမှာဖြစ်ပါတယ်။သမ္မတကိုယာရုကနေဖယ်ရှားတရားစွဲနိုင်ဖို့အတွက်ကတော့အထက်လွှတ်တော်မှာထောက်ခံမဲ့၃ပုံ၂ပုံလိုအပ်ပါတယ်ရှင်။
IS Islamic အစိုးရအဖွဲ့ကခေါင်းဆောင်တစ်ခုရွေးချယ်လိုက်ပါပြီ။ခေါင်းဆောင်တစ်အဖြစ်အဘူအီဘရာဟင်အယ်ဟာရှီမီအယ်ကူရာရှီကိုရွေးချယ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖတ်ပြသွားတဲ့အသံကိုသူတို့ရဲ့အာမက်သတင်းဌာနကဂျာတာရီနီကထုတ်လွှင့်ခဲ့ပါတယ်။ IS Islamic အဖွဲ့ကိုအပိထောက်ခံသူတွေကလည်းခေါင်းဆောင်တစ်ပေါ်တစ်ဆာခံကြောင်းလူမှုကွန်ရက်တွေကနေပြောဆိုလှုံ့ဆော်လာကြပါတယ်။ဒီခေါင်းဆောင်တစ်အစ်မဘသူဘဝဖြစ်တယ်ဆိုတာကိုတော့လောလောဆယ်တော့သိရအောင်မှာမဟုတ်ပါဘူး။ပြီးခဲ့တဲ့စနေနေ့ဒီအမေရိကန်ထူးတက်ဖွဲ့ရဲ့စစ်စင်ရေးတွင် IS ခေါင်းဆောင်အဘူဘကာအယ်ဘဂဒါရီနဲ့သူ့ရဲ့ပြောရေးဆိုခွင့်ရှိသူအဘူဟာဆန်အယ်မူဟာဂျီရိုတည်ဆုံသွားတယ်ဆိုတော့ဒီကြေညာချက်ကအတည်ပြုပေးလိုက်တဲ့သဘောလည်းဖြစ်ပါတယ်။တူရကီနိုင်ငံနယ်သက်နီစီးရီးယားနိုင်ငံဒီအစ်လစ်ပြည်နယ်တဲကသူ့နေခြံဝင်းတဲ့ကိုအမေရိကန်ထူးတက်ဖွဲ့တွေဝန်စီးတဲ့အချိန်မှာပဲကလင်းငယ်နှစ်ယောက်နဲ့အတူမြောက်လိုင်ကောင်းတဲဝင်ပြေးခဲ့တဲ့အယ်ဘဂဒါရီကသူ့ကိုသူအတိကံမုန်းခွဲတော့တာလို့အမေရိကန်တာဝန်ရှိသူတွေကကြားသာရင်းနေကထုတ်ပြန်ပါတယ်။ကြားသာရင်းနေကဒီ IS တို့ရဲ့ဒီကြေညာချက်မှာတော့အဖွဲ့ပြောခွင့်ရသူအစ်စ်ဖြစ်တဲ့အဘူဟမ်ဇာအယ်ကူရက်ကအမေရိကန်နဲ့တိတ်ပြီးဝမ်းသာအားရဖြစ်မနေဖို့သတိပေးသွားခဲ့ပါတယ်။ဘဂဒါရီတည်ဆုံသွားတဲ့အတွက် IS အဖွဲ့မှာအားနည်းသွားမှာမဟုတ်ဘူးလို့လည်းကြားညင်သူတချို့ကယုံကြည်နေကြပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီနဲ့ရုရှားတပ်တွေပူးပေါင်းပြီးဒီကနေ့စတင်ကင်းလှည့်နေပါတယ်။စီးရီးယားနယ်စပ်ကနေကာတလက်နက်ကင်တပ်ဖွဲ့တွေနောက်ဆုတ်ပေးရင် တူရကီရဲ့ထိုးစစ်ဆင်မှုရနာထားဖို့အတွက်တူရကီနဲ့ရုရှားကြားရရှိထားတဲ့သဘောတူညီချက်အရာခုလိုပူးတွဲကင်းလှည့်နေကြတာပါတန်ဇက်ကကားတွေတူရကီဘက်ကနေနေဆက်ဖြတ်ပြီးတော့ဆီးရီးယားတွေကိုဝင်ရောက်ကရုရှားတပ်တွေနဲ့ပူးပေါင်းခဲ့ပါတယ်ဆီးရီးယားတွေကအယ်ဒါဘာစီယာဒေတာမှာတူရကီနဲ့ရုရှားတပ်ဖွဲ့တွေတန်ဇက်ကကားတွေအဝေးထိန်ဒရုန်းရင်တွေတုံးပြီးတော့စတင်ကင်းလှည့်နေတယ်လို့တူရကီကာကွယ ဒီနေ့ကတော့ဒီနေ့ရှင်းပြရမယ့်အကြောင်းအရာတွေကိုတင်ပြပေးပါမယ်။ဒီနေ့ရှင်းပြရမယ့်အကြောင်းအရာတွေကတော့ဒီနေ့ရှင်းပြရမယ့်အကြောင်းအရာတွေကတော့ဒီနေ့ရှင်းပြရမယ့်အကြောင်းအရာတွေကတော့ဒီနေ့ရှင်းပြရမယ့်အကြောင်းအရာတွေကတော့ဒီနေ့ရှင်းပြရမယ့်အကြောင်းအရာတွေကတော့ဒီနေ့ရှင်းပြရမယ့်အကြောင်းအရာတွေကတော့ဒီနေ့ရှင်းပြရမယ့်အကြောင်းအရာတွေကတော့ဒီနေ့ရှင်းပြရမယ့်အကြောင်းအရာတွေကတော့ ကတက်ကတက်ခွဲဝင်နေအပေါ်အောက်တိုဘာ9ရက်ထဲကစတင်တိုက်ခိုက်ခဲ့ပါတယ်အမေရိကန်တပ်တွေနဲ့အတူတွဲပြီးတော့တိုက်ခိုက်ခဲ့တဲ့
ဒီမော်ဒီနီယာမှာအစားထိုးဖို့အတွက်တင့်တော်တဲ့သူတယောက်ကိုရှာတွေ့ရတဲ့ဒီပိုင်းနဲ့ရွေးကောက်ပွဲကျင်းပသွားမယ်လို့အီရတ်သမ္မတဘာဟမ်ဆာလာကသတိပေးလိုက်ပါတယ်။ဂရီပေးလိုက်ပါတယ်။သမ္မတကအဲ့လိုဂရီပေးခဲ့ပေမဲ့လည်းအီရတ်နိုင်ငံမှာနေ့စဉ်ဆန္ဒပြတဲ့သူတွေကိုတော့ရပ်တန့်အောင်ထပ်ပြီးတော့အာမခံနိုင်ခဲ့ပုံတော့မရခဲ့ပါဘူး။အီရတ်နိုင်ငံကဆိုးရွားကိုဆန့်ကျင်တဲ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဝင်ကြီးချုပ်တက်ကိုရွေးချယ်နိုင်မှာဖြစ်ကြောင်းတရားဝင်အုပ်ချုပ်ခွင့်အာဏာဆိုတာလူစီကတတ်တတ်ပဲလာတာမဟုတ်ဘူးဆိုပြီးတော့သမ္မတဆာလာကပြောပါတယ်ဒါပေမဲ့ဆန္ဒပြတဲ့သူတချို့ကတော့သူတို့အနေနဲ့ဝင်ကြီးချုပ်ကိုပဲမချင်မနဲ့ဒေါသဖြစ်နေတာမဟုတ်ပဲအစိုးရတစ်ခုလုံးထွက်ပေးတဲ့နေဆိုပြီးတော့ပြောကြလိုက်ပါတယ်ခင်ဗျာ
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ9.5kHz 1.683 9.19.65 နဲ့9.25kHz 1.965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဆောက်စားနေညနေပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ထိုင်းနိုင်ငံမှာနှစ်ဖက်နိုဗင်ဘာ2ရက်စတင်မဲ့35ကြိမ်မြောက်အာဆီယံထိပ်သီးစည်းဝေးပွဲတွေအတွက်လုံခြုံရေးတွေတိုးမြှင့်လှုပ်ဆောင်နေပါတယ်။အာဆီယံထိပ်သီးနဲ့ဆက်ဆက်စည်းဝေးပွဲတွေကျင်းပမဲ့အစအဦးတစ်ဝိုက်ရဲနဲ့စစ်သား18,000ကိုလုံခြုံရေးချထားမယ်လို့အာဏာပိုင်တွေကပြောပါတယ်။ဘန်ကောက်မြို့ပြင်နားမှာရှိတဲ့နော်ဒပူရီမြို့ကအဓိကစည်းဝေးပွဲတွေကျင်းပမဲ့အစအဦးတစ်ဝိုက်လမ်းတော်တော်များများကိုကြာသပတေးနေ့ကပိတ်ထားပါတယ်။ဝဟင်ကနေရဟယင်တွေကင်းလှည့်နေတဲ့တချိန်ထဲမှာပဲလုံခြုံရေးတာဝန်ရှိသူတွေအထူးတပ်ဖွဲ့ဝင်တွေကမြေပြင်လုံခြုံရေးဆောင်ရွက်မှုတွေကိုလုပ်နေကြပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လတုန်းကဘန်ကောက်မြို့တော်မှာအာဆီယံဝန်ကြီးအဆင့်ဆွေးနွေးပွဲတွေကျင်းပနေစဉ်အသေးစားဘုံးကွဲမှုတွေရှိခဲ့တာကြောင့်ဒီတစ်ခေါက်လုံခြုံရေးကိုအထူးပို့ပြီးတော့တင်းကျပ်နေတာဖြစ်ပါတယ်။အာဆီယံထိပ်သီးစည်းဝေးပွဲတက်ရောက်မဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကတော့ဘန်ကောက်မြို့တော်ကိုဒီကနေ့ထွက်ခွာသွားပါတယ်။အခုတစ်ခေါက်ထိပ်သီးစည်းဝေးပွဲမှာတောင်တရုတ်ပင်လယ်ကိစ္စ၊ကိုရီးယားကျွမ်းကျွယ်ကိစ္စ၊အကြမ်းဖက်မှုတံပြန်ရေးကိစ္စတွေအပြင်ရခိုင်ပြည်နယ်ကိစ္စတွေကိုဆွေးနွေးမယ်လို့ထိုင်းနိုင်ငံသားရေးဌာနပြောခွင့်ရသူကပြောပါတယ်။အာဆီယံဆက်ဆက်ထိပ်သီးစည်းဝေးပွဲတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်မတက်ဖဲအမေရိကန်အစစ်နှင့်ကိုယ်စားလှယ်အဖွဲ့ကဆေးလွှတ်ဖို့စီစဉ်ထားတာကြောင့်တရုတ်ရဲ့လွှမ်းမိုးမှုကိုစိုးရိမ်နေတဲ့အာဆီယံမိတ်ဖက်နိုင်ငံတွေကတော့စိတ်မသက်မသာဖြစ်နေပါတယ်။အမျိုးသားလုံခြုံရေးအကြံပေးအရာရှိ Robert C. O'Brien နဲ့ကုသရေးဝန်ကြီးဝင်ကြီး Wilbur Ross တို့ကိုဆေးလွှတ်မယ်လို့အင်ဗျူတော်ကအကြေညာထားပါတယ်။
ရောက်ကိုရီးယားနိုင်ငံကသူရဲ့အေယာမဒုံးကျည်ပစ်စင်တစ်ကနေတရအချိန်မြောက်ဒုံးကျည်ဆန်းသက်ပြစ်လွတ်တာတွေကိုလုပ်ခဲ့တယ်လို့ဒီကနေ့မှအတည်ပြုပြောကြားလိုက်ပါတယ်။ဒီဒုံးကျည်ပစ်စင်အစ်စ်ကရန်သူတွေရဲ့ပြစ်မှတ်တွေကိုရုတ်တရက်တိုက်ခိုက်ဖျက်ဆီးနိုင်တဲ့စွမ်းရည်တွေပို့ပြီးတော့ကောင်းတယ်လို့လည်းရောက်ကိုရီးယားဘက်ကဆိုပါတယ်။တောင်ကိုရီးယားနဲ့ဂျပန်စစ်တပ်တွေကမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်နားကနေပြစ်လွတ်လိုက်တဲ့ဒီပဲထိန်ဒုံးကျည်နှစ်စင်းဟာရောက်ကိုရီးယားနိုင်ငံအရှိတ်ချမ်းကပင်လယ်ပြင်ထဲမှာ ကြောက်တော့တယ်လို့ဒီစုံစမ်းထောက်လှမ်းရရှိတယ်ဆိုပြီးပြောပြီးတရားအကြံမှာမြောက်ကိုရီးယားအစိုးရပိုင်းKCNA သတင်းအေဂျင်စီကလည်းဒီဒုံးကျည်စမ်းသပ်ပြစ်လွတ်မှုကိုတီးပြုခဲ့တာဖြစ်ပါတယ်အခုလိုနောက်ဆုံးဒီဒုံးကျည်စမ်းသပ်ပြစ်လွတ်မှုကအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားနျူကလ িয়ার ဆွေးနွေးမှုတွေတိုးတက်မှုမရှိဘဲရပ်တန့်နေတာကိုဖိအားပေးတဲ့အနေနဲ့လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်
ကျွန်တော်တို့ကလည်းမြောက်ကိုရီးယားဘက်ကအခုလိုမျိုးဒုံးကျည်စမ်းသပ်ပြစ်လွတ်တာတွေအရှိန်အဟုန်မြင့်လှုပ်ဆောင်နေတာဖြစ်တဲ့ဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာမိဘဒုက္ခရင်ဆိုင်နေရတဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာနောက်ထပ်တော်မီတစ်ခုလောင်ကျွမ်းခဲ့တဲ့အတွက်ဒေသခံတွေဘေးလွတ်ရာထွက်သွားနေကြရပါတယ်ဖန်ဂျူယာခရိုင်တွေကစန်တာပေါလာမြို့တောင်ပိုင်းမ ာမြေအေက950ထက်မနည်းတော်မီလောင်ကျွမ်းခဲ့တယ်လို့ Ventura ခရိုင်မိသားတပ်ဖွဲ့က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ
်အမေရိကန်သမ္မတဒေါနယ်ထရမ့်ကသူဟာနယူးယောက်မှာအခြေစိုက်နေထိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ပြောကြားလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ New York Times သတင်းစာကြီးကအရင်ဆုံးဖော်ပြခဲ့တာဖြစ်ပြီးတော့တနောထောင်းကလည်းသူ့အနေနဲ့ Florida ပြည်နယ် Palm Beach မြို့မှာအမြဲတမ်းအခြေစိုက်နေထိုင်သွားမှာဖြစ်တယ်ဆိုပြီးဒီကြော်ရီးနဲ့နောက်ပိုင်းက Twitter ပေါ်ကနေတောက်လျှောက်ရေးသားခဲ့ပါတယ်။သမထောင်းကသူ့အနေနဲ့ New York မြို့နယ်ပြီးနေကိုဒေါ်လာတန်းချီအခွန်ဆောင်ခဲ့ပေမဲ့လည်း New York ပြည်နယ်နဲ့ New York မြို့ကနိုင်ငံရေးခေါင်းဆောင်တွေဟာသူ့ပေါ်မှာကောင်းကောင်းမွန်မွန်မြတ်မြတ်တက်တာမဆက်ဆံဘူးဆိုပြီးတော့သမထောင်းကပြောလိုက်ပါတယ်ခင်ဗျာ
။တောက်တဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆွမျက်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေစက်တိုက်နှာစင်ကြရပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူရေးစုံစမ်းစစ်ဆေးမှုလုပ်ငန်းစဉ်တရားဝင်ရှေ့ဆက်ဆောင်ရွက်သွားဖို့အတွက်ဒီမိုကရက်အများစုထိန်းချုပ်ထားတဲ့အောက်လွှတ်တော်မှကြားသာပရင်းတွေကမဲ့ခွဲအတည်ပြုခဲ့ကြပါပြီ။အစောပိုင်းသတင်းပတ်တွေနဲ့ချီတကပိတ်မင်းညာကြားနာခဲ့ပြီးတဲ့နောက်အခုခါမှာဒီမိုကရက်တွေအနေနဲ့လာမယ့်2020သမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်သူအပေါ်ထိုးနှက်နိုင်မဲ့မကောင်းသတင်းတွေရဖို့သမ္မတထရမ့်ကယူကရိန်းအစိုးရကိုဖိအားပေးခဲ့တဲ့ဆိုတဲ့ဆွတ်ဆွဲတိုင်ကြားချက်အပေါ်မှာစုံစမ်းစစ်ဆေးနေတဲ့ကြားနာပွဲတွေကိုလူသိရှင်ကြားမေးမြန်းတာတွေလုပ်သွားနိုင်ပြီဖြစ်ပါတယ်။လွှတ်တော်တီရှိယာ Capital Hill ကနေ VOA သတင်းတောက် Catherine Gibson ပေးပို့ထားတဲ့သတင်းလွှာကိုမှတ်ခင်ဖြူထွေးကပြောပြပါမယ်ရှင်
။သမ္မတထရမ့်ပေါ်စုံစမ်းစစ်ဆေးမှုလုပ်ငန်းစဉ်တရားဝင်အတည်ပြုဖို့ကြာတာရင်းတွေကအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ကြတဲ့သမိုင်းဝင်အခိုက်အတန့်ကတော့သမ္မတနဲ့ပတ်သက်ပြီးပါတီကြီးနှစ်ရက်အကြာအကြီးကျယ်ကွဲလွဲနေမှုကိုပြသလိုက်ကြပဲဖြစ်ပါတယ်။Republican မက်ထရီအားလုံးကဒီကိစ္စအတည်ပြုရေးမထောက်ခံကြသလို Democrat တွေဘက်မှာတော့အမတ်နှစ်ဦးကလိုဝဲလို့ကျန်တဲ့သူတွေအားလုံးကထောက်ခံခဲ့ကြတာပါ။ Donald Trump ကသူ့နဲ့နိုင်ငံရေးပြိုင်ဘက် Joe Biden လို့သားဖားနဲ့ပတ်သက်တဲ့မကောင်းသတင်းတွေစုံစမ်းစစ်ဆေးပေးဖို့ Ukraine သမ္မတကိုဖိအားပေးတဲ့အနေနဲ့ Ukraine အတွက်ရေးပါတဲ့စီးရေးကူညီဒေါ်လာ300ကျော်ကိုစိုက်ငံ့ခဲ့တဲ့ဆိုတဲ့ဆွဆွဲတိုင်ကြားမှုတွေနဲ့ပတ်သက်ပြီးသတင်းပတ်တွေနဲ့ချီအောက်လွှတ်တော်မှာတကပိတ်မေးမြန်းကြားနာမှုတွေဟာအခုတော့တရားဝင်ဖြစ်သွားပါပြီ။အမေရိကန်သမ္မတတွေတဲ့အရေးယူဖို့စုံစမ်းစစ်ဆေးခံရတဲ့၄ယောက်မြောက်သမ္မတအဖြစ်သမ္မတထရမ့်စုံစမ်းစစ်ဆေးခံရတဲ့ကိစ္စကတာမန်ခက်ပေါ်ပေါ်ကိစ္စမဟုတ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ
်။ So what is at stake is our democracy.
ဒီနေရာမှာအရေးကြီးတာကတော့ဒီမိုကရေစီပါ။ဒီအတွက်ပဲကျမတို့ဆောင်ရွက်နေရတာပါ။ပြည်သူအတွက်ဒီမိုကရေစီကိုကာကွယ်ဖို့ပါ။
သမ္မတကတော့အောက်လွှတ်တော်မဲခွဲအတည်ပြုမှုပြပချင်းပါပဲ။ဒီလိုရက်ကသူ့ကိုတမင်တသက်အပြစ်ရှာထိုးနှက်တာဖြစ်တယ်ဆိုပြီး Twitter လူမှုကွန်ရက်ပေါ်ကနေကြုံပြန်ခဲ့ပါတယ်။သမ္မတကိုရေးယူရေးစုံစမ်းစစ်ဆေးမှုတွေကိုပါတီနိုင်ငံရေးနဲ့ခွဲထုတ်ကြည့်ဖို့ဆိုတာမဖြစ်နိုင်ပေမဲ့လို့ဒီမိုကရက်တွေကတော့ဒါဟာဥပဒေပြုအမတ်တွေမဖြစ်မနေလုပ်ကိုလုပ်ရမယ်တာဝန်တကူဖြစ်နေတာကြောင့်လို့ဆိုပါတယ်။ Massachusetts ပြည်နယ် Democrat အောက်လွှတ်တော်အမတ် Jim McGovern ကအခုလိုပြောပါတယ်
။ For all the disagreements I have with President Trump,
သမ္မတထရမ့်နဲ့သူ့ရဲ့မူဝါဒတွေ Twitter မှာတူတက်ရင်းနေတာတွေသူ့ရဲ့ပြောဆိုတွေအားလုံးကိုကျွန်တော်လုံးဝသဘောမတူပါဘူးကျွန်တော်တိုင်းပြည်မှာအခုလိုအခြေအနေမျိုးရောက်လာဘူးကျွန်တော်ဘယ်တော့မှမလိုလားခဲ့ပါဘူးအခုလိုဆုံးဖြတ်ချက်ချရတာမျိုးကိုလည်းဝမ်းမသာပါဘူးဒီကိစ္စကိုပါတီဆွဲရင်လည်းလုပ်နေတာလည်းမဟုတ်ပါဘူးအခုလိုလုံးဝဖြစ်မဲ့အခြေအနေကိုရောက်နေလို့သာလုပ်ရတာပ
ါဒါပေမဲ့လွတ်တော်တွင်သမ္မတကိုထောက်ခံသူတွေကတော့ဒီလိုပြောတာကိုလက်မခံပါဘူး Louisiana ပြည်နယ် Republican အောက်လွှတ်တော်အမတ် Steve Scalise ကအခုလိုပြောပါတယ်
Clearly, there are people that we serve with
that don't like the results of the 2016 election.
2016 ရွေးကောက်ပွဲရလဒ်ကိုမကြိုက်တဲ့အမတ်တွေရှိနေတယ်ဆိုတာရှင်းပါတယ်။တမရဘသူဖြစ်စဉ်နဲ့ဆိုတာဆုံးဖြတ်တဲ့နေရာမှာနန်စီပလိုစီပဲဆုံးဖြတ်လို့မရဘူး။သူ့ကြိုက်လူတွေစုကလောက်တာမျိုးလည်းမဖြစ်သင့်ပါဘူး။
It's
not a fair process. It's not an open process. It's not a transparent process.
တရားမျှတမှုမရှိတဲ့လုပ်ငန်းစဉ်ပါ ပွင့်လင်းမြင်သာမှုမရှိတဲ့အပြင်ရလဒ်ဘာဖြစ်မယ်ဆိုတာကိုကြိုတင်ကြွချစီစဉ်ထားတဲ့သူတို့အတွင်းမှာကြိတ်လုံနေတဲ့ကိစ္စတစ်ခုပါ
လွတ်တော်မှာတရားဝင်လူသိရှင်ကြားမေးမြန်းစစ်ဆေးကြားနာမှုတွေကိုတော့နိုဝင်ဘာလလယ်လောက်မှာစတင်နိုင်ပွဲရှိပါတယ်။အဲဒီနောက်ပိုင်းမှာတော့သမရဟူအရေးယူဖို့ဘယ်လိုပုံမှန်တွေနဲ့တရားဆွဲဆိုသွားမယ်ဆိုတာကိုလွတ်တော်မှာမဲခွဲဆုံးဖြတ်ရအောင်ပါပါ။ဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွတ်တော်မှာအလွယ်တကူအတည်ပြုနိုင်ဖို့တေချာသလောက်ရှိပေမဲ့လို့ရီပက်ဘလစ်ကန်အများစုထိန်းချုပ်ထားတဲ့အထက်လွတ်တော်မှာတော့သမရဟူထောက်ခံတဲ့ဘက်ကအားတားနိုင်တဲ့အခြေအနေရှိနေစေဖြစ်ပါရဲ့ရှင်။
မခင်ရှိတွေ့ပြပြသွားတာပါရှင်အခုမြန်မာပြည်ဘက်ကသတင်းလာတွေကိုနားဆင်ကြရပါမယ်ပြီးခဲ့တဲ့မေလတုန်းကတနင်္သာရီတိုင်းကော့တောင်မြို့နယ်မှာလုပ်ခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးထောက်ခံပွဲအခမ်းအနားမှာတပ်မတော်ရဲ့ဂုံတိုက်ခါထိခိုက်အောင်ဟောပြောမှုနဲ့တရားလွတ်တော်ရှေ့နေဦးကြည်မြင့်အပါအဝင်ကဗျာဆရာစောဝေနဲ့ဦးနေမျိုးစင်တို့ကိုတပ်မတော်အရာရှိတဦးကတရားစွဲလိုက်ပါတယ်လက်ရှိအစိုးရလက်ထက်မှာနိုင်ငံသားတယောက်ရဲ့လွတ်လပ်ခွင့်ကိုတားဆီးပိတ်ပင်တဲ့ဥပဒေအမျိုးမျိုးနဲ့တရားစွဲတာတွေများလာတဲ့အပေါ်မှာလူထုရဲ့စိုးရိမ်မှုတွေလည်းရှိလာနေပါတယ်။ဒီအကြောင်းနိုင်ငံရေးနယ်ပယ်အသီးသီးမှာလှုပ်ရှားဆောင်ရွက်နေသူတချို့ရဲ့အမြင်တွေကိုစုစည်းပြီး VOA သတင်းတောက်ကိုစောထက်ကတင်ပြထားပါတယ်ရှင်
။တမတော်ကိုဖြစ်စေအစိုးရကိုဖြစ်စေဝေဖန်ထောက်ပြပြောဆိုရေးသားရတဲ့သူတွေကိုဖွဲ့စည်းအမျိုးမျိုးကရင်းစုစီပုံမှာနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှာဆက်သွယ်ရေးဥပဒေပုံမှားတွေနဲ့တရားစွဲဆိုထောင်ချရေးကိစ္စတွေလက်ရှိအစိုးရလက်ထက်မှာပုံများရဲ့အပေါ်မှာနိုင်ငံရေးလှုပ်ရှားဆောင်ရွက်နေတဲ့အတိုင်းအဝန်ကဝေဖန်လိုက်ပါတယ်။ဒါဟာအုပ်ချုပ်သူအစိုးရအပေါ်မှာပြည်သူရဲ့ယုံကြည်မှုနယ်သွားနိုင်တဲ့အဓိကအကြောင်းရင်းတွေလို့မြင်ကြောင်းနိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းအတွင်းရေးမှူးဦးတိတ်နိုင်က VOA ကိုပြောပါတယ်။
ဆွဲဆိုတဲ့ဥစ္စာကတချို့ကအစိုးရကဆွဲတာလည်းရှိတယ်အချင်းချင်းဆွဲတာလည်းရှိတယ်တက်ကလည်းဆွဲတာရှိတယ်ဆိုတော့အမျိုးမျိုးတော့ဖြစ်နေတဲ့ကိစ္စမျိုးတွေရှိတယ်အပြင်မဲ့လို့ဘယ်လိုပဲဖြစ်ဖြစ်အဲ့လိုဆွဲဆိုမှုတွေကဒီလွတ်လပ်စွာကျေးဇူးပြောဆိုခေါ်ခုတ်ခွေ့လို့တော့ဟိုအကက်ကဖြစ်စေတာတော့အသေးကြပဲဆိုတော့ဒါမျိုးတွေများလာရင်အုတ်ထုတ်တဲ့လူတွေကတဖြည်းဖြည်းနဲ့ပြည်သူတွေကအယုံကြည်ကြာလာမဲ့ကိစ္စတွေတော့ဖြစ်လာမှာပဲဖြစ်လည်းဖြစ်နေတဲ့အခြေအနေမျိုးတွေရှိတယ်ဆိုတော့ဒါလေးကိုတော့သတိထားပြီးတော့ရှောင်ရှားသိတယ်လို့တော့ကျွန်တော်အနေနဲ့လို့မြင်ပါတယ
်အခုနှစ်ထဲမှာပြည်တွင်းစစ်ပွဲကြီးရပ်တန့်ပြီးဖို့တောင်းဆိုနေတဲ့သူတွေကိုတပ်မတော်ဘက်ကတရားစွဲဆိုရာကြီးခက်ဆိတ်ဆိတ်လှုပ်လာတာကြီးရှိပါတယ်တနင်္လာရီတိုင်းကော့တောင်မြို့နယ်မှာလုပ်ခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးထောက်ခံပွဲမှာတပ်မတော်ရဲ့အခမ်းအကဏ္ဍကိုထောက်ပြခဲ့တဲ့တရားစွဲတော်ရှိနေဦးကြီးမြင့်ဦးနေမျိုးစင်နဲ့ကဗျာဆရာစောဝေတို့ကိုတမတော်ရရှိတူကနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှာ905ကကြီးနဲ့အခုလ18ရက်မှာတရားစွဲလိုက်ပါတယ်။တမတော်ကပြည်သူတွေကိုလွတ်လွတ်လပ်လပ်တရားစွဲဆိုမှုတွေလုပ်ဆောင်နိုင်ပြီးမြဲတမတော်ကိုထောက်ပြပြောဆိုလာရင်တော့တပ်ဘက်ကတရားစွဲရာကြီးလုံခွင့်ရနေတဲ့အပေါ်မှာတရားစွဲတော်ရှိနေဦးကြီးမြင့်က VOA ကိုအခုလိုပြောပါတယ်
။ဥပဒေပေါင်းတဲ့ကျွန်တော်ရှိနေပြီဗျာကိုယ့်အကူတရားစွဲအောင်ဘာမှမပြောဘူး။တကယ်ကြတော့ကျွန်တော်ကိုအဲ့ဒါကြောင့်သူတို့စွဲတာမဟုတ်ဘူးဗျာ။ကျွန်တော်ရဲ့အခြေခံမှုတွေပြင်ဆင်ရေးတွေတရားဥပဒေစိုးမိုးရေးကိစ္စတွေကျွန်တော်ကဒီလူခွင်းနဲ့ပတ်သက်တာတွေကလည်းထဲထဲဝင်ဝင်ပြောတယ်ပေါ့ဗျာအဲ့တော့အဲ့ဒီအပေါ်မှာသူတို့က2020ရွေးကောက်ပွဲအတွက်စိုးရိမ်လာဖို့ဗျာသမ္မတော်ကပြည်သူချစ်အောင်နေရမှာလေပြည်သူတွေလိုက်တရားစွဲနေရမှာမဟုတ်ဘူးလေအဲ့လိုမဟုတ်ဘဲနဲ့ပြည်သမ္မတော်ကြီးကောင်းအောင်ပြောတဲ့လူတွေကိုလိုက်တရားစွဲနေရင်ဒါဘယ်လိုနည်းမှပြည်သူချစ်ခင်မှုကိုရမှာပေါ့
တကြွလှုပ်ရှားသူတွေကိုတရားစွဲဆိုထောင်ချနေရတွေကတပ်မတော်ဘက်ကဒါကိုလက်မခံဘူးဆိုတာပြသနေရလို့လဲအမေရိကန်အခြေစိုက်လူ့အခွင့်အရေးအဖွဲ့ HRW ကအာရှရေးရာညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကထောက်ပြထားပါတယ်။လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုချိုးဖောက်ပြီးတရားစွဲဆိုမှုတွေဟာလက်ရှိအစိုးရလက်ထက်မှာပိုပြီးများလာတာနဲ့ပတ်သက်လို့အပန်းအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါကအခုလိုပြောပါတယ်
။ဟော2020ဒီကောက်ဝဲနီလာလေးလေးနောက်ထပ်2019ဟာဒီဘေးဘောကြံမှုတွေပြင်ဆင်ရေးကိုဟိုဒီNLD ဘက်ကနေစတင်လိုက်တဲ့အချိန်မှာတက်ကနေပြီးတော့ဒ ောင်ပူပြီးတော့တရားစွဲတော်များလာတာတွေ့ရအရင်တော့အစိုးရဖွဲ့ကပေါ့သူပြင်းဒီအစိုးရဆိုတာကဒီရဲတပ်ဖွဲ့ကနေကုစားပြုပြီးတော့စွဲတာမျိုးတွေလည်းရှိတယ်ဒီဟိုအတွက်တော့ရက်ကွက်အုပ်ချုပ်ရေးမှုတွေမြို့နယ်အုပ်ချုပ်ရေးမှုတွေသူတို့ကစွဲတာတွေလည်းရှိတယ်ပေါ့နော်ဆိုတော့အဲ့ဒါအစိုးရဘက်ကစွဲတာလို့ကျွန်တော်ကြမ်းမြတ်တယ်သူတို့ကဟိုတက်မှတ်တယ်ပေါ့နော်ဆိုတော့ကျွန်တော်ပြောချင်တာကဒီလွတ်လပ်ဖို့ပြောဆိုခွင့်ကိုကိုချူပေါက်ပြီးတော့တရားစွဲဆိုမှုတွေဟာဒီဘက်မှာဆက်ပြီးတော့ပို့ပြီးတော့ဖြစ်လာလို့ကျွန်တော်ပြောလို့ရတယ်ဗျာ
။စက်တွေရဥပဒေ၊ငိမ့်စုစီဥပဒေ၊နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေပုံမှန်တွေနဲ့တရားစွဲခံရထောင်ချခံရသူတွေကိုလည်းနိုင်ငံရေးအကျဉ်းသားအဖြစ်နိုင်ငံရေးအဖွဲ့အစည်းတွေနိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကသတ်မှတ်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကဆိုပါတယ်။စက်တင်ဘာလ2019အထိပြုစုထားတဲ့စည်ရင်းအရဆိုရင်မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးအကျဉ်းသား600ကျော်ရှိပြီး56ယောက်ကအကျဉ်းချခံနေရပါတယ်။ကြံတဲ့သူတွေကတော့ထောင်တွင်းနဲ့ထောင်ပြင်ပကနေတရားရင်ဆိုင်နေရတာလည်းဖြစ်ပါတယ်။လက်ရှိအစိုးရလက်ထက်မှာငြိမ်းချမ်းစွာစုဝေးခြင်းနဲ့ငြိမ်းချမ်းစွာစီတားဆက်လက်ခြင်းဆိုင်ရာပုံမှန်တွေနဲ့အများဆုံးတရားစွဲဆိုခံနေရတာဖြစ်ပြီးအလုံသမားလေသမားပညာရေးတိုင်းသားရေးဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားရေးငြိမ်းချမ်းရေးနဲ့ပြည်တွင်းစစ်ရပ်တန့်ရေးအပါအဝင်တပ်မတော်နဲ့လက်ရှိအစိုးရကိုထောက်ခံဒါမှမဟုတ်ရင်စန္ဒပြရဲ့အမှုကိစ္စတွေပါပါတယ်။အဲ့ဒီထဲမှာပြည်တွင်းစစ်ရပ်တန့်မှုတောင်းဆိုရတဲ့သူတွေကအရေးအတွက်အများဆုံးဖြစ်ပါတယ်
။ကိုစော်ထက်ပြောပြသွားတာပါရှင်။အေယာဝတီတိုင်းဟန်ကြီးကျွန်းမြို့နယ်ကမ်းလွန်ပင်လယ်ပြင်မှာတော့ ICE မူရစ်စေဝါတွေကိုထပ်မံတွေ့ရှိခဲ့တဲ့အတွက်ဒေသခံရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။ဒါဟာဆိုရင်အေယာဝတီတိုင်းကမ်းလွန်ပင်လယ်ပြင်မှာ ICE မူရစ်စေဝါတွေဒုတိယအကြိမ်ဖမ်းဆီးခဲ့မိတာဖြစ်ပါတယ်။မြမပင်လယ်ပြင်မှာပိုင်ရှင်မဲ့မူရစ်စေတွေမကြာခဏဖမ်းဆီးမိနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကအပြည့်စုံပြောပြပေးမှာပါရှင်။
ဟုတ်ကဲ့မြန်မာပြည်အနှံ့ပြားမှာဘိန်းဘိန်းပြူစိတ်ကြွစီပြားနဲ့မူရစ်စေးတွေကိုနေ့စဉ်ရက်ဆက်ဆိုးတယ်လို့ဖန်စီရမိတာပိုင်ရှင်မဲ့သိမ့်စီရမိတာတွေရှိခဲ့ရကပြီးခဲ့တဲ့အော်တိုဘာလအတွင်းမှာဆိုရင်မြမပင်လယ်ပြင်အတွင်းကပါပိုင်ရှင်မဲ့သိမ့်စီရမိတာတွေရှိလာခဲ့ပါတယ်။ဒီရက်ပိုင်းအတွင်းမှာတော့အေယာဝတီတိုင်းဒေသကြီးဟန်ကြီးကျွန်းမြို့နယ်အတွင်းမှာ ICE လို့ခေါ်တဲ့မူရစ်စေးဝါပုံဆောင်ကဲတွေကိုရေထဲမှာမျောပါလာတဲ့ပီနန်အိတ်တွေတဲကနေသိမ့်စီရမိတာတွေရှိခဲ့ပါတယ်။ဒီလ29ရက်နေ့ကတိမ့်စီရမိတဲ့အခြေအနေကိုဟန်ကြီးကျွန်းမြို့နယ်မြို့နယ်အုပ်ချုပ်ရေးမှူးကအခုလိုပြောပါတယ်
။ဒီနေ့ထဲမှာမျောလာတာပါ။ကျွန်တော်တို့ကံကံရွာဟိုဟာငချောက်ဒီပါလေလုတဲ့ဆက်တွေတစ်စီးကနေပြီးအမှငချောက်ကိုသူသွားနေတယ်။အဲဒီဟိုလေကျွန်းလေကျွန်းနဲ့ကခုနမှလာတဲ့ကောင်းပါပေါ့။သူကဟိုပြည်နိုင်နဲ့အထောက်အထောက်ကြီးလို့ဆက်ကြည့်လိုက်တော့အဲဒီမှာကြောက်ချင်လို့လို့ပါလို့ဆိုပြီးတော့သူကယူထားတာပေါ့။သူကလည်းအဲဘုံမကြီးကမလို့ဆယ်လာရတဲ့ဒေလာရီရဲ့ဒီရောက်တော့ဒီကြီးမာရကြတဲ့အခါကျတော့ဒီကြီးမာရကကြောက်ချင်မဟုတ်ဘူးသူကဖြစ်နေတယ်ဆိုပြီးတော့အချိုးမျိုးအဲ့ဒါအချိုးမျိုးကလည်းတစ်ဆင့်ငွေငွေရတဲ့ဘောအဲ့ဒါပေါ့ဟောအဲ့ဒါတော့30-30လောက်ပါပေါ့အင်္ဂလိပ်စာတန်းနဲ့ထုတ်တွေပါတယ်ပြီးတော့တရုတ်စာတန်းနဲ့အထုတ်ပါတယ
်ပြည်ထရေးဝန်ကြီးဌာနရဲ့သတင်းစာမျက်နှာမှာတော့အော်တိုဘာလ29ရက်နေ့ကဟိုက်ကြီးကျွန်းမျိုးရဲ့အနောက်တောင်ဘက်ရေမိုင်16.5မိုင်အကွာပင်လယ်ပြင်မှာမျောပါနေတဲ့ဆာလာအိတ်တလုံးအတွင်းကနေကွန်ရှင်ဝမ် refined chinese tea တရုတ်စာတန်းပါအစိမ်းရောင် plastic 8 19 8နဲ့ထည့်ထားတဲ့ ice core မူရစ်ဆေး19 kg ကိုငပူရောမြို့နယ်ဗန်ပွေးရွာသား3ဦးကတွေ့ရှိခဲ့ပြီးကန်ချန်ကျေးရွာအုပ်ချုပ်ရေးမှူးစီကိုအံ့ံခဲ့ကြောင်းနဲ့ဟိုင်းကြီးကျွန်းနယ်မြေရဲစခန်းမှာမူရစ်ဥပဒေအရအမှုဖွင့်စုံစမ်းလျက်ရှိကြောင်းဖော်ပြပါတယ်ဒီကနေ့နေကင်းပိုင်းကလည်းအော်တိုဘာလ31ရက်နေ့ကငပူရောမြို့နယ်မျက်မော်တင်ရွာသားတဦးကကြောက်ချံရွာပင်လယ်ကမ်းစပ်မှာဂျဂျိုအိတ်တထုပ်ကိုတွေ့ရှိလို့မျက်မော်တင်ကျေးရွာအုပ်ချုပ်မှုထံကိုအနှံငယ်ကြောင်းနဲ့ဂွန်ရှင်ဝမ် refined chinese tea တရုတ်စာတန်းပါအစိမ်းရောင် plastic 8 28အတွင်းက ice 1 kg တွေ့ရှိပြီးဟန်ကြီးကျွန်းနယ်မြေရဲစခန်းမှာပဲအမှုဖွင့်ဆောင်ရွက်ထားကြောင်းဒီတရေးဝန်ကြီးဌာနသတင်းစာမျက်နှာမှာဖော်ပြပါတယ်ဒီလ16ရက်နေ့ကလည်းဖြာပုံမြို့နယ်အရှိပြားကျေးရွာနယ်ရင်ပိုင်15မိုင်အကွာပင်လယ်ပြင်ကနေဆလာအိတ်23အိတ်အတွင်းကဂွန်ရှင်ဝမ်စာသားပါ plastic 8 အထုပ်655ထုံးမှာ ice core မူရစ်ဆေး649 kg သိမ်းဆီးရမိပြီးအမားနယ်မြေရဲစခန်းမှာအမှုဖွင့်ထားပါတယ်ဖျာပုံမျိုးနယ်အတွင်းသိမ်းဆီးရမိတာနဲ့ပတ်သက်လို့ဖျာပုံမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းထုတ်က
ရနေပါတယ်လို့ကျွန်တော်တို့ကတော်တော်လေးကြောက်ခဲ့တယ်ဟိုစုံလန်းနေတုန်းပဲဖြစ်ပါလေကျွန်တော်တို့ကိုယ်၌လည်းဒီရဲ့ရင်းမြစ်ကိုအခုချိန်ထိမသိနိုင်သေးပါဘူးနော်မသိနိုင်သေးဘူးဆိုတာကပင်လယ်ထဲမှာမျောလာတယ်ဆိုတာကကျွန်တော်တို့ကဥပမာအဲ့ဒါလေတင်မောပေါက်လို့ပဲမျောတာလားနော်ပင်လယ်ထဲကိုပစ်ချခဲ့လို့ပဲမျောနေတာလားအဲဒါလည်းမတည့်ခွဲဘူးကြ ကျွန်တော်အနေနဲ့လည်းဒါနဲ့ပတ်သက်တဲ့ဟာကိုသူပေါ်ပြသွားတဲ့ပုံအားလုံးသိထားတဲ့တဲ့နောက်ပဲသိရသေးတယ်။ဒါတွေနဲ့ပတ်သက်လို့တော့အသေးစိတ်ကတော့အမွေးရတာလို့မှဖြစ်ပါတယ်။
ပင်လယ်ပြင်မှာမူရစ်ဆေးဝါးတွေတွေ့ရှိတာဟာ AR တိုင်းဒေတာကြီးအတွင်းမှာသာမကအော်တိုဘာလ20ရက်နေ့ကလည်းတင်တင်သာရီတိုင်းဒေတာကြီးရေမြုပ်နယ်ပင်လယ်ကမ်းစပ်မှာ ice 6 kg သိမ်းဆီးရမိခဲ့ပါတယ်။ပင်လယ်ပြင်မှာအခုလိုမူရစ်ဆေးတွေတွေ့ရှိတာနဲ့ပတ်သက်ပြီးဟိုင်းကြီးကျွန်းဖျားပုံပသိမ်မြို့ကရက်တက်ဖွဲ့ရုံတွေနဲ့နေပြည်တော်မူရစ်ဗဟိုရုံကိုဆက်သွယ်ခဲ့ပေမဲ့ပြောရေးဆိုခွင့်ရှိသူတွေနဲ့ဆက်သွယ်မရခဲ့ပါဘူး။ဒီနှစ်မတ်လ24ရက်နေ့ကတင်တင်သာရီတိုင်းဒေသကြီးကော့တောင်းမြို့အနီးပင်လယ်ပြင်မှာဆက်လက်တစည်းပေါ်ကနေ ice kilogram 1900ကျော်ကိုလေပေါ်ပါသူ9ဦးနဲ့အတူရေဓာတ်ကနေဖမ်းဆီးခဲ့ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ
်။ဒေါ်ရခင်များရှင်တရရင်တော့လက်မှတ်ကိုင်အဖွဲ့ရည်နဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လေးနှစ်ပြည့်သွားပါပြီ။ဒါမဲ့လည်းလေးနှစ်ပြည့်အခမ်းအနားကိုတော့လက်မှတ်ထိုးထားတဲ့အဖွဲ့ရည်စုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအဖြစ်တွေလည်းကြုံခဲ့ရပါတယ်။လေးနှစ်တာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။န
ောက်ပိုင်းညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလေးပဲကြားဖို့ထပ်မံဖိတ်ခေါ်ပါရစေ။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာတုတဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါတယ်။အခုတောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုလူသိရှင်ကြားလုံနိုင်အောင်လို့ဒီမိုကရက်လွှမ်းမိုးတဲ့အောက်လွှတ်တော်မှာအတည်ပြုခဲ့ပြီးတဲ့နောက်ဒီလုပ်ရဟာအမေရိကန်သမိုင်းမှာအကြီးမားဆုံးအပြစ်မရှိအပြစ်ရှာတဲ့လုပ်ရကြီးဖြစ်တယ်လို့သမ္မတထရမ့်ကတုံ့ပြန်ခဲ့ပါတယ်။စုံစမ်းရေးလုပ်ငန်းစဉ်တွေဟာမမျှတဘူး၊ဖွဲ့စည်းပုံနဲ့မညီဘူး၊အမေရိကန်အခြေခံမူတွေနဲ့မကြိုက်ဘူးလို့အင်ဂျီရောကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်သမ္မတရဲ့လုပ်ရတွေကလွှတ်တော်အမတ်တွေတစ္ဆာဖြူထားတဲ့ဂတိကဝတ်တွေကိုမထိခိုက်ဘူးဆိုရင်သမ္မတအပေါ်တရားစွဲစရာအကြောင်းမရှိဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့ပြောကြားခဲ့ပါတယ်။ IS သွေးကြွအဖွဲ့ခေါင်းဆောင်တစ်ကိုရွေးချယ်လိုက်ပြီလို့ IS အဖွဲ့ကကြေညာခဲ့ပြီးတဲ့နောက်ခေါင်းဆောင်တစ်အပေါ်တစ္ဆာခံကြောင်း IS ထောက်ခံသူတွေကပြောနေကြပါတယ်။ခေါင်းဆောင်တစ်ဘသူဘဝဖြစ်တယ်ဆိုတာဘလို့လူမျိုးဖြစ်တယ်ဆိုတာချက်ချင်းမသိရသေးပေမဲ့ထောက်ခံတစ္ဆာခံကြောင်းကိုလူမှုကွန်ရက်ပေါ်တွေကနေပြီးတော့တုံ့ပြန်ခဲ့ကြတာပါ။အမေရိကန်အထူးတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနှင်မှုအတွင်းမှာခေါင်းဆောင်ဟောင်းအဘူဘာကာအယ်ဘဂါဒီတည်ဆုံးခဲ့ပြီးတဲ့နောက်ခေါင်းဆောင်တစ်ကိုရွေးချယ်ခဲ့ကြတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီနဲ့ရုရှားတပ်တွေပူးပေါင်းပြီးတော့ဒီကနေ့စတင်ကင်းလှည့်နေကြပါတယ်။ဆီးရီးယားနေဆက်ကနေကတ်လက်နက်ကင်တပ်ဖွဲ့တွေနောက်ဆုတ်ပေးရင်တူရကီရဲ့ထိုးစစ်ဆင်မှုရန်နာထားဖို့တူရကီနဲ့ရုရှားကြားရရှိခဲ့တဲ့သဘောတူညီချက်အရအခုလိုမျိုးပုတ်တွဲကင်းလှည့်နေကြတာပါ။ဆီးရီးယားတွေကအယ်ဒါဘာစီယာဒေသမှာတူရကီနဲ့ရုရှားတပ်ဖွဲ့တွေတန်ကြာကာကားတွေအဝေးထိန်ဒရုန်းယာဉ်တွေတုံးပြီးတော့စတင်ကင်းလှည့်နေတယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်
။နိုဝင်ဘာလ1ရက်တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လို့ရမှုကမက်ကွန်ပျူတာဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်။အခုကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.